မေလတရနေ့ကြာရောက်တဲ့မေရေကဘာအလုသမားနေ့အထိမ့်မှအခမ်းအနားတွေကိုမြန်မာနိုင်ငံအပါအဝင်နိုင်ငံတကာကအလုသမားတွေကျင်းပနေကြပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံရဲ့အလုသမားအခွင့်အရေးအခြေအနေစိုးရိမ်ကြဆင်းနေတာကို ILO အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဒီမိုကရေစီစနစ်ကိုပြန်လည်အကောင့်တည်းဖော်ဖို့နဲ့အလုသမားတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့2022ခုနှစ်ချမှတ်ထားတဲ့နိုင်ငံတကာအလုသမားညီလာခံသုံးဖြတ်ချက်ကိုလိုက်နာဖို့ ILO ကတောင်းဆိုထားပါတယ်။တစ်ဆက်တည်းမှာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာလည်းထောင်ထဲချီတဲ့အလုသမားတွေစုဝေးပြီးအလုသမားတွေအတွက်အခြေခံလကတိုးပင်းရေးအကာအကွယ်ပေးဖို့တောင်းဆိုကြပါတယ
်
ဒီကနေ့ဖိလစ်ပိုင်နိုင်ငံအလုသမားသမဂ္ဂတွေနဲ့အတူအမျိုးသမီးအလုသမားတွေကိုလည်းပူးပေါင်းပါဝင်ကြတဲ့အကြောင်းအလုသမားတွေကိုဂုဏ်ပြုတဲ့အခမ်းအနားကိုပူးပေါင်းကျင်းပတာဖြစ်တဲ့အကြောင်းစန္ဒပြအလုသမားခေါင်းဆောင်တစ်ယောက်ကပြောသွားတာပါအင်ဒိုနီးရှားနိုင်ငံမှာလည်းအလုသမား9000လောက်စုဝေးပြီးအခမ်းအနားတွေကျင်းပပြီးအင်ဒိုနီးရှားအစိုးရအသစ်ပြဋ္ဌာန်းတဲ့အလုအကိုင်ဖန်တီးရေးဥပဒေကိုကန့်ကွက်နေကြပါတယ်ခင်ဗျာ